Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ10ရက်ဗုဒ္ဓဦးနေ့ညနေခင်း VOA စီစဉ်နေကိုမင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ချီ9ဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုစွန်စန်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူး James Comey ကိုယာရုကထုတ်ပယ်လိုက်တဲ့ပေါ်သမ္မတဒေါ်နယ်ထရန့်ကာကွယ်ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားမှာဒီကနေ့ပဲကျန်းသစ္စာချင်းဆိုပြီးသမ္မတသစ်ဖြစ်လာတဲ့မူချင်းကပြည်ရင်းပြည်ပပြုတ်ရင်ပြောင်းလဲရေးလှုပ်ဆောင်မယ်လို့ကြေပေးလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြားမှာကမင်္ဂလာတောင်ညမြို့တွေထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတော့တန်ကတချို့ပါဝင်တဲ့လူတစုကအတင်းဝင်ရောက်ရှာဖွေပြီးတော့ရုံးရင်ဆက်ခတ်မှုတွေဖြစ်ခဲ့ပါတယ်
။ကျွန်တော်တို့ကတော့မလဲရတော့တွေးတဲ့မြင်ရတော့ရဲကားတွေကတော့ရှိပါတယ်ဒီလမ်းမမှာရဲကားတွေရှိတယ်ရှိပဲကျွန်တော်တို့ကရဲကားရှိပေမဲ့လည်းကျွန်တော်တို့လမ်းကို
မင်းညကရုံရင်ဆက်ခတ်မှုတွေကြောင့်ဆွေးနွေးမှုတွေရှိခဲ့ပေမဲ့လည်းဒီနေ့မနေ့တော့ပုံမှန်အတိုင်းပြန်ဖြစ်လာတဲ့အကြောင်းကိုအိမ်မှာနေထိုင်သူတယောက်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါ့ပြင်မိုးပြည်သက်ပါတီ NMSP အနေနဲ့ NCA လမ်းကြောင်းကိုရွေးချယ်လိုက်တဲ့တဲ့ပြင်အမေရိကန်ပြည်အောင်စုမှာ FBI ညွှန်ကြားရေးမှူး James Comey ကိုရုတ်တရက်ရာထူးကထုတ်ပယ်လိုက်တဲ့တဲ့ဆရာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲရောက်တဲ့တဲ့ကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့မှာပါရှင်
ဝါရှင်တန်နိုင်ငံရဲ့လောကကဒီမိုကရက်တစ်ရောရီပက်ဘလစ်ကန်တွေအပေါ်မှာပါယုံကြည်မှုမရှိဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြည်အောင်စုစွန်စန်းစစ်ဆေးပြီး FBI ညွှန်ကြားမှု James Comey ကိုယာရုကဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကာကွယ်ပြောဆိုလိုက်ပါတယ် FBI ရဲ့အခန့်ကဏ္ဍကိုမြင့်တင်နိုင်မဲ့သူပို့ပြီးလုံနိုင်ကင်နိုင်မဲ့သူတရားရောက်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့မနေ့ Twitter Internet လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်တာပါ FBI ညွှန်ကြားမှုကိုယာရုကထုတ်ပယ်လိုက်တဲ့အတွက်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်ရဲ့လက်ထောက်တွေဆက်နွယ်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေရာတွေပေါ်မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်သမ္မတထရန့်ရဲ့မနေ့ကညွှန်ကြားချက်ထဲမှာတော့ညွှန်ကြားမှု FBI ညွှန်ကြားမှုကော်မတီကထိထိရရဥဆောင်နေစွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရစဲတဲ့အကြောင်းခက်ပြက်ပြက်ဖော်ပြထားတာပါ FBI ညွှန်ကြားမှုတွေကစနစ်တကျတာဝန်ထမ်းဆောင်ခွင့်ရှိပြီးယာရုကဖယ်ရှားခံလိုက်ရတဲ့ကော်မတီကတော့လွန်ခဲ့တဲ့၄နှစ်ကမှတာဝန်ပေးခံထားရတာပါ FBI ဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံစဉ်မှာပဲညွှန်ကြားမှုကယာရုကဖယ်ရှားခံခဲ့ရကြောင်းသိရှိခဲ့ရတာဖြစ်ပါတယ်ရုံးမြင့်တန်ကြားသတင်းတွေမှာယာရုကဖယ်ရှားခံခဲ့ရတဲ့အကြောင်းရုတ်တရက်တွေ့ကြစားမှာယုံတော်မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြခဲ့ကြပါတယ်ယာရုကဖယ်ရှားခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဲဟောင်းဘက်ကတော့တစုံတရာလူစည်းရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူးယာရုကဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းနေရုပ် Jeff Session နဲ့လက်ထောက်ပြသူရဲ့စာရင်းမှာဖော်ပြထားပြီး FBI ညွှန်ကြားမှုကဥပဒေကိုလိုလိုသုံးခဲ့တယ်လို့လည်းဆွဆွဲထားပါတယ်၂၀၈၂ချုပ်ရော့ဒ်ရိုဇန်စတိုင်ရဲ့စာရင်းမှာတော့ညွှန်ကြားမှုဟောင်းကော်မတီဟာသမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဝန်ကြီးဟောင်းကလင်တန်ကိုအရေးမယူသင့်ဘူးလို့ဆုံးဖြတ်ခဲ့တာရှင်းနေချုံရုံရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒါမှလည်းနိုဝင်ဘာသမ္မတရွေးကောက်ပွဲမှာတိုင်ရင်လာတွေမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့အခုချိန်ကျမှသမ္မတကဘာကြောင့်အရေးယူရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး FBI ကြီးကဲကိုယာရုကဖယ်ရှားဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့သမ္မတရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်ကျမှလည်းသဘောထားအမျိုးမျိုးထွက်ပေါ်နေပါတယ
် American နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ဗုဒ္ဓဟူးနေ့မှာ American နိုင်ငံခြားရေးဌာနမှတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးပွဲမှာတော့ Syria နဲ့ Ukraine နိုင်ငံတို့အရေးအပေါ်နှစ်နိုင်ငံကြားကွဲပြားချက်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ဒီနောက်ပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအင်ပီရိုမှာတွေ့ဆုံမှာပါဒီခီးစဉ်ကတော့2013ခုနှစ်နောက်ပိုင်းရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ပထမဆုံးအမေရိကန်ကိုလာရောက်တဲ့ခီးစဉ်ဖြစ်မှာပါကလေးငယ်တွေအပါအဝင်ရဲသားတွေအပေါ်ဆီးရီးယားတပ်ဖွဲ့တွေကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွတ်ဆဲချက်တွေထွက်ပေါ်ပြီးနောက်ပိုင်းဆီးရီးယားလေယာဉ်ကွင်းတစ်ခုအပေါ်အမေရိကန်တို့ဘုံးကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာတဲ့ပြီးခဲ့တဲ့လတုန်းကလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါဆီးရီးယားပြည်တွင်းစစ်ရက်စဲပြီးဆီးရီးယားပြည်သူတွေအတွက်အစိုးရတည်တည့်ဖော်ဆောင်ပေးနိုင်တာလိုမျိုးအခုအပြောင်းတစ်ခုအတွက်နှစ်ဖက်တို့ဆွေးနွေးကြပွဲရှိပေမဲ့အခြေအလဲဆွေးနွေးကြတဲ့အခါမှာတော့သဘောတူညီချက်တစ်ခုကိုထွက်လာဖို့လမ်းမမြင်ဘူးလို့အမေရိကန်သံအမတ်ဟောင်းအလက်ဆန်နာဘတ်ဘောင်းကပြောပါတယ် အနာဂတ်ဆီးရီးယားမှာသမ္မတဘာရှာလ်အဲအာဆတ်ကိုပါဝင်ခွင့်နဲ့ပတ်သက်ပြီးအဓိကမပြေလည်မဲ့အနေထားလို့လည်းသူကသုံးသပ်ပါတယ်အမေရိကန်နဲ့နိုင်ငံအများအပြားကဆီးရီးယားသမ္မတယာရုကဖယ်ပေးရမယ်လို့ပြောဆိုထားပေမဲ့ရုရှားဘက်ကတော့ဆီးရီးယားသမ္မတကိုထောက်ခံထားတာဖြစ်ပါတယ်
အမေရိကန်နဲ့နောက်နိုင်ငံမှာမိတ်တရားရုရှားနိုင်ငံကစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေစေဖြစ်ကြောင်းအမေရိကန်စစ်ပဆက်ရထိတန်းရရှိသူကပြောဆိုလိုက်ပါတယ်ဒီမိုကရေစီအခြေခံယုံကြည်မှုတွေကိုတိုက်ခိုက်ဖို့ရုရှားကဆက်လက်ကြိုးပမ်းနေစေဖြစ်တယ်ဆိုတာပြည်သက်သမ္မတရွေးကောက်ပွဲတွေမှာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်စိုက်ဘာအင်တာနက်ကုကွေးဌာနရဲ့တမူးကလွှတ်တော်မှတ်တွေကိုမနေ့ကောင်ကပဲသတိပေးပို့ချလိုက်တာဖြစ်ပါတယ်ရုရှားရဲ့လုပ်ရက်တွေကိုသတိပြုမိခဲ့ပြီးတဲ့နောက်အမေရိကန်စိုးရတာဝန်ရှိသူတွေကပြင်သစ်အာဏာပိုင်တွေကိုကြိုတင်သတိပေးအကြောင်းကြားခဲ့တဲ့အကြောင်းအမေရိကန်ရေတပ်ဖွဲ့ချုပ်ကြီးမိုက်ကယ်ရော့ဂျက်စ်ကထလွတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုလိုက်တာပါရုရှားရဲ့လုပ်ရက်တွေကိုစောင့်ကြည့်ထောက်လှမ်းနေရမှာပြည်သူနိုင်ငံကဆက်သွယ်ရေးအခြေခံလုပ်ငန်းတချို့ကိုဖောက်ထွင်းမှုကြိုးပမ်းနေတာတွေ့ရှိခဲ့ရတဲ့အကြောင်းနဲ့တွေ့ရှိတဲ့အချက်လက်တွေကိုပြည်သူနိုင်ငံကိုပေးအပ်ပြီးကုညီနေနာရှိရင်ကုညီဖို့လဲကမ်းလှမ်းခဲ့တဲ့အကြောင်းပြည်သူတာဝန်ရှိသူတွေကိုပြောကြားခဲ့တယ်လို့လဲဆိုပါတယ်ပြည်သူသမ္မတရွေးကောက်ပွဲမှာအနိုင်ရသွားခဲ့တဲ့အီမန်နျူအယ်မက်ခရွန်ကိုပြစ်မှတ်ထားပြီးရုရှားအင်တာနက်ဟက်ကာတွေတက်ခတ်ဖို့ကြံစီခဲ့တာကိုအမေရိကန်စိုက်ဘာအင်တာနက်ကာကွယ်ရေးဌာနတာဝန်ရှိသူတွေကထောက်လှမ်းတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးရော့ဂျက်စ်ကပြောဆိုခဲ့ပါတယ်
။အမေရိကန်နောက်ပိုင်းဝါရှင်တန်ပြည်နယ်ကနျူကလ িয়ার ဆက်ယုံနေရာကမြေအောက်လှိုင်းကောင်းတဲမှာရေဒီယိုသတ္တိကြွစွန့်ပစ်ပစ္စည်းတွေအပြည့်တင်ထားတဲ့ရင်တွဲတွေမှောက်ကြခဲ့ပြီးတဲ့နောက်ယာနဲ့ချီတဲ့အလုသမားတွေကိုလုံခြုံရေးအကာအကွယ်ယူဖို့မနစ်အင်္ဂါနေ့ကညွှန်ကြားခဲ့ရပါတယ်။တောင်ဝင်ရှိသူတွေစစ်ဆေးချက်အရတော့ Hanford Nuclear ဆက်ယုံသတ်မှတ်နယ်မြေမှာရေဒီယိုသတ္တိကြွဓာတ်တွေစိတ်ထွက်မှုမရှိပါဘူး။နောက် Nuclear စွန့်ပစ်ပစ္စည်းတွေမှောက်ကြချိန်မှာမြေအဥမင်လိုင်းကောင်းအတွင်းမှာလည်းအလုသမားတွေမရှိခဲ့ပါဘူး။မတော်တဆဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒုတိယကမ္ဘာစစ်ကိုဆုံးသတ်ခဲ့တဲ့ Nuclear ဘုံးကိုထုတ်လုပ်ဖို့ Plutonium တွေကိုအခု Hanford Nuclear ဆက်ယုံကနေထုတ်လုပ်ခဲ့တာပါ။နောက်ဆုံး Nuclear ဓာတ်ပေါင်းဖို့ကတော့1989ခုနှစ်မှာပိတ်ခဲ့တာဖြစ်ပေမဲ့ Nuclear စွန့်ပစ်ပစ္စည်းလစ်တာတန်းနဲ့ချီပြီးဆက်ယုံလောင်ကန်နေတဲ့မှာရှိနေသေးတာဖြစ်ပါတယ်။ပုံမှန်ရှင်းလင်းစစ်ဆေးရေးလုပ်တာမှာအခုလို Nuclear စွန့်ပစ်ပစ္စည်းတွေရိုးစိတ်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကစလို့ဒီ Nuclear ဆက်ယုံမှာအကြီးအကျယ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပြီးတစ်နှစ်ကိုကုန်ကျစရိတ်ကဒေါ်လာ1ဘီလီယံရှိပါတယ်။ရှင်းလင်းရေးလုပ်ငန်းက2060ပြည့်နှစ်အထိကြာမြင့်နိုင်ပြီးကုန်ကျစရိတ်ဒေါ်လာ100ဘီလီယံကျော်ကျမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ယူအေဘီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲသမိုင်းမှာပထမဆုံးအချိန်မှာအများဆုံးနဲ့အပြတ်သက်နိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအသစ်ဖြစ်မူချင်းကျန်းသစ္စာချိန်ဆိုလိုက်ပါတယ်အားကြီးလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတဟောင်းပတ်ကွန်ရဲ့ရာလူကဖေရှားခံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ကြားပြတ်ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင် Liberal Party သမ္မတအသစ်အနိုင်ရခဲ့တာပါဒီကနေ့လွှတ်တော်ကကျန်းသစ္စာချိန်ဆိုပွဲအခမ်းအနားမှာတော့အစိုးရတွေကအချင်းပြတ်ခြားဆားမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်သမ္မတရဲ့ဩစာအာဏာကိုထိန်းချုပ်နိုင်မှုကော်ပိုရေးရှင်းကြီးရဲ့မတမာတဲ့လုပ်ရက်တွေကိုနှိမ်နှင်းမှုပညာရေးနဲ့အလုပ်ကံရရှိရေးအတွက်အစိုးရကတိုးမြင့်တုံးဆွဲသွားဖို့ရှိသလိုချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးခေါက်ဖို့စတဲ့ပြုရင်ပြောင်းလဲအစီအစဉ်တွေကိုလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ဘက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့အစဉ်အသင့်ရှိနေသလိုတောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းသမ္မတသစ်ကပြောဆိုလိုက်ပါတယ်
။안보위기도서둘러해결하겠습니다한반도의평화를위해
မြန်မာနိုင်ငံရဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းမှာဖြစ်သလိုကိုရီးယားကျွန်းဆွယ်မှာငင်းကြဲရရှိအောင်အတက်နိုင်ဆုံးကြိုးပမ်းမှာဖြစ်တဲ့အကြောင်းနဲ့လိုအပ်ရင်ဝါရှင်တန်ထိသွားမှာဖြစ်သလိုတရုတ်နိုင်ငံဘေကျင်းမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေသာမကဖြစ်နိုင်မယ်ဆိုရင်မြောက်ကိုရီးယားမြို့တော်ပျုံယန်ထိပါသွားမှာဖြစ်တဲ့အကြောင်းသမ္မတသစ်ကကတိပြုပြောကြားသွားတာပါသမ္မတရွေးကောက်ပွဲမှာပြန်ဖက် Conservative ဝါဒီဟွန်ချွန်ဖြိုနဲ့အလဲလက်ဝါဒီအန်ချိုဆိုးတို့ကိုရှင်ပြိုင်နိုင်ရခဲ့တဲ့သမ္မတသစ်မူချွန်ရဲ့ဒီမိုကရက်တစ်ပါတီဟာကိုယ်စား299နေရာရှိတဲ့လွှတ်တော်ထဲမှာ119နေရာရရှိထားပါတယ်။လွှတ်တော်ထဲမှာတခဲနဲ့လွှတ်မှုမထားနိုင်ပေမဲ့သမ္မတသစ်အနေနဲ့တခြား Liberal Party ပါတီငယ်တွေရဲ့ထောက်ခံမှုနဲ့မူဝါဒတွေကိုအကောင့်ထဲပေါ်နိုင်မဲ့အလားအလာတွေလည်းရှိနေပါတယ်
။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ကင်တွဲတာမှာတောင်ကိုရီးယားနိုင်ငံနဲ့မဟာမိတ်အဖြစ်လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုလိုက်ပါတယ်။ မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာမြောက်ကိုရီးယားစစ်ပြေးဒုက္ခသည်မိဘတွေကမွေးဖွားလာသူလီဘရယ်လူခွင့်ရရှိနေမွန်ဂျေအင်းအနိုင်ရကြောင်းကြေညာပြီးနောက်မှာပဲအမေရိကန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်မွန်ဂျေအင်းအနိုင်ရလိုက်တာကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်တောင်ကိုရီးယားဘက်ကထိတ်တက်ရင်ဆိုင်ဖြည့်ရှင်းမှုရော့ချသွားနိုင်တယ်လို့သုံးသက်သူတွေက VOA ကိုပြောဆိုပြီးဒီအချက်ကအမေရိကန်ခေါင်းဆောင်တွေကြားစိုးရိမ်မှုတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဆက်ပြီးခိုင်မာအကောင်စေဖို့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မြဲစေဖို့ရွေးကောက်ခံသမ္မတမွန်နဲ့ဆောင်ရွက်သွားလိုပါတယ်လို့အမေရိကန်သမ္မတအင်ပြူရောကြေညာချက်ကလည်းဖော်ပြပါတယ်ရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုထိုင်ဝမ်ကျွန်းက90တက်ရောက်ခွင့်မပြုဖို့တရုတ်နိုင်ငံကပိတ်ပင်တားဆီးခဲ့ကြောင်းထိုင်ဝမ်ကပြောဆိုလိုက်တဲ့အတွက်တရုတ်ပြည်မကြီးနဲ့ကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးမပြေမလည်စရာဖြစ်စရာတွေပိုတိုးလာပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ22ရက်နေ့ကနေ31ရက်နေ့ထိကျင်းပသွားမယ့်ညီလာခံအတွက်ဖိတ်ကြားစာပေးပို့ရမယ့်သတ်မှတ်ရကျော်လွန်သွားပြီလို့လည်းမနေ့တုန်းကပဲထိုင်ဝမ်အာဏာပိုင်ပြောဆိုခဲ့တာပါ WHO အဖွဲ့အတွင်းမှာတရုတ်နိုင်ငံကဩစာအချိန်ဝါတုံးပြီးထိုင်ဝမ်ကိုစတယ်တွေကိုတက်ရောက်ခွင့်မပြုဖို့တားမြစ်ခဲ့တယ်လို့လည်းထိုင်ဝမ်ကဆွဆွဲထားပါတယ
်အခက်အခဲတွေများလာတဲ့တိုင်းပြည်တွေမှာဆေးတွေမတိုးတော့တဲ့အဆုတ်နာ TB ရောဂါဖြစ်ပွားမှုမြင့်တက်လာနေပါတယ်လာမယ့်25နှစ်အတွင်းပဋိစီဝဆေးတမျိုးဒါမှမဟုတ်လဲပဋိစီဝဆေးတွေမတိုးတော့တဲ့ TB ဖြစ်ပွားမှုအချို့အစားကရုရှား၊အိန္ဒိယ၊တောင်အာဖရိကနဲ့ဖိလစ်ပိုင်နိုင်ငံတို့မှာတိတိတသာတိုးလာမယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနသုတေသနမှုတွေကခန့်မှန်းတာဖြစ်ပါတယ်ရှင်
The Voice of America, VOA. ကိုအောင်လူဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းလေးကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မင်္ဂလာတောင်ညို့မြို့နယ်မှာတန်ခါတချို့ပါဝင်တဲ့လူစုကြောင့်ရုံးရင်စခန့်ဖြစ်ခဲ့ရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်ထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတော့တန်ခါတချို့ပါဝင်တဲ့မျိုးချစ်အင်အားစုဆိုသူလူတစုကအတင်းဝင်ရောက်ရှာဖွေပြီးတော့ရုံးရင်ဆက်ခတ်လုပ်ခဲ့တဲ့အပေါ်မှာအိမ်မှနေထိုင်သူတွေကရှုံချလိုက်ပါတယ်ဒီဖြစ်ရဲ့အပေါ်ရဲဘက်ကကင်တွဲတာအားနည်းတဲ့အတွက်ပြဿနာကြီးထွားခဲ့ရတာလို့တိုင်းလွှတ်တော်ကိုယ်စားလှယ်ကလည်းဝေဖန်တယ်လို့အစိုးရဘက်ကပုံမထျောက်စွာအရေးယူဆောင်ရွက်သင့်မယ်လို့လည်းပြောပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
အမျိုးသားရေးအင်အားစုဆိုတဲ့လူအုပ်ရဲ့ရုံရင်းဆန်ခတ်လုပ်ရက်ပေါ်အဲ့ဒီနေရာမှာနေထိုင်သူတွေကတော့ရှုံချချတယ်လို့ဘာသာရေးတွင်ဆောင်ဖြစ်ရက်တွေထပ်မဖြစ်လောက်အစိုးရဘက်ကစက်မှတ်လှုပ်ဆောင်ပေးဖို့တောင်းဆိုလိုက်ကြပါတယ်မင်္ဂလာတောင်ညွတ်မြို့နယ်122လမ်းထိပ်မှာဈေးရောင်းအသက်မွေးသူကိုတန်းစိုးကအင်္ဂါနေ့ညကအဖြစ်ပြက်ကြောင့်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားတိဆောက်ထားပြီးသားဆက်ဆံရေးပြတ်ပြားမသွားအောင်လက်တွဲကာကွယ်သွားမယ်လို့ပြောလိုက်ပါတယ
်အားလုံးကတော့ငင်းငင်းငင်းမဲနေကြတာလေဘယ်သူမှပြဿနာနဲ့မနေကြဘူးအေဂျင့်ကမှနေကြတာအေဂျင့်ပြီးတာပဲလေအားလုံးအဓိကအေဂျင့်မှုပဲအေဂျင့်မျိုးဆိုအခုအလုပ်တွေပါလေအကုန်လုံးသူကကောင်းနေမှာပဲလေဘာပြဿနာမှမရှိဘူးအဓိကအေဂျင့်မှုပဲလိုချင်တာပါနော်တရားဥပဒေစိုးမိုးနေအေဂျင့်မှု
အဲ့ဒီ122လမ်းနဲ့မှပဲနေထိုင်လာတာနှစ်ပေါင်း40ကျော်ရှိနေပြီဖြစ်တဲ့ကိုဝင်းခိုင်ကတော့ဘဲဘာသာဝင်တွေနဲ့မဆိုငြိမ်းချမ်းစွာအတူနေထိုင်မှုကိုအပြတ်မခံပဲဒီလိုအကြမ်းဖက်မှုတွေကိုစုပေါင်းကာကွယ်သွားမယ်လို့ပြောလိုက်ပါတယ်
ကတော်တော့ကတော့မလဲရတော့တွေးတဲ့မြင်ရတော့ရဲကားတွေရတော့ရှိပါတယ်ဒီလမ်းမှာရဲကားတွေရှိတယ်ရှိပဲကျွန်တော်တို့ကရဲကားရှိပေမဲ့လည်းကျွန်တော်တို့လမ်းကိုကျွန်တော်တို့ကာကွယ်ရမယ်ကျွန်တော်တို့ကတော့မလုံခြုံဘူးလို့ထင်တယ်ထင်တဲ့အတွက်ကိုလမ်းကိုကာကွယ်တယ်ကာကွယ်တယ်ဆိုတော့ကျွန်တော်တို့ရန်ကားဘူးမဟုတ်ဘူးဘာမှလုပ်ဘူးကျွန်တော်တို့ကြောက်တာကျွန်တော်တို့လမ်းကိုလာပြီးမီးရှို့မာတို့မီးကွင်းပစ်မာတို့တချို့ရှိတယ်ဓာတ်စီပလင်းနဲ့ပစ်သွားတာကားလက်စီကိုပစ်တာနဲ့ဓာတ်လိုက်ပေါက်မှာဒါလေးတွေဒါကိုလန်းကိုကိုမိသားစုကိုကာကွယ်တာစီစီရုံရုံအညာဆိုလဲဒါလူမျိုးရေးအားလုံးဆင်းတယ်အားလုံးကာကွယ်တယ်စီစီရုံရုံပဲ
အင်္ဂါနေ့ညကအခင်းဖြစ်တဲ့နေရာကိုကိုရိုင်းသွားပြီးကူညီဖြည့်ရှင်းပေးခဲ့တဲ့မင်္ဂလာတောင်ညွတ်မဲဆန္ဒနယ်ကရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့ဒီဖြစ်ရက်ကိုရဲတပ်ဖွဲ့ကကင်တွဲလှုပ်ဆောင်တဲ့အပေါ်မှာအခုလိုဝေဖန်သွားပါတယ
်ပြီးအစိုးရအနေနဲ့ဒီကိစ္စကိုစနစ်တကျစုံစမ်းစစ်ဆေးအဖွဲ့ဖွဲ့တာမျိုးပေါ့နော်တမောထိရောက်မြန်ဆန်တဲ့အရေးယူဆောင်ရွက်မှုတွေနဲ့ဥပဒေနဲ့မညီတဲ့ကိစ္စရပ်တွေကိုထိတိယောက်ကိုင်တွေဖြည့်ရှင်းမှုတော့လိုတယ်ဗျအဲ့လိုဖြည့်ရှင်းမှအဆင်ပြေလိမ့်မယ်နောက်မဆိုလို့ရှိရင်တကြကြပို့ပြီးတော့အဲလူတို့ကသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံယူလာပြီဆိုလို့ရှိရင်တော့အဲသူတို့နီးသူတို့ဟန်တဲ့သူတို့လုံခြုံရေးကိုတည်ဆောက်ရပြီဆိုလို့ရှိရင်တော့အစိုးရရဲ့အာဏာသိမ်းရလဲကြဆင်းမှာဖြစ်တယ်ဒါကိုလည်းအစိုးရအနေနဲ့အလေးနဲ့ထားလိုက်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်
မင်္ဂလာတောင်ညို့မြို့နယ်တဝိုက်လက်ရှိအခြေအနေကတော့တည်ငြိမ်လျက်ရှိပါတယ်။အခင်းဖြစ်ခဲ့တဲ့122လမ်းထိပ်မှာလည်းပုံမှန်ဈေးရောင်းဈေးဝယ်တွေနဲ့လေပတ်နေတာကိုဒီကနေ့မနက်ပိုင်းမှာတွေ့ခဲ့ရပါတယ်။ဒီဖြစ်ရပေါ်သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုသိရဖို့ VOA ကတာဒနာရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပါတယ်။သာသနာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်စန်းဝင်းကတော့ဒီဖြစ်ရနဲ့ပတ်သက်ပြီးသူတို့ဌာနကိုအကြောင်းကြားစာရောက်မလာသေးတဲ့အကြောင်းနဲ့အရေးယူတဲ့အပိုင်းကတိုင်းဒေသကြီးအစိုးရနဲ့ပဲသက်ဆိုင်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ဘာမှမပြောနိုင်သေးပါဘူးခင်ဗျာ။ဒါကျွန်တော်တို့ဒီဟာဆောင်ရွက်တာမဟုတ်တိုင်းဒေသကြီးအစိုးရနေပြီးလိုက်ပါခင်ဗျာ။ကျွန်တော်တို့ဒီကိုတင်ကြတာမရှိသေးပါဘူးခင်ဗျာ။အဲကျွန်တော်တို့ဒီဟာဖုန်းကြီးနဲ့ပါပါလေခင်ဗျာ။ကျွန်တော်တို့ဒီကိုဘယ်နဲ့ပါပါလဲဆိုတဲ့အသေးစားသတင်းမတက်လာသေးပါဘူးခင်ဗျာ။
ဒါပြင်မင်္ဂလာတောင်ညွန့်ရဲစခန်းကိုလည်း VOA ကလူကိုယ်တိုင်တွားရောက်မေးမြန်းခဲ့တာကိုဖြေဆိုဖို့ညှင်းဆန်ခဲ့တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းတာမှာလည်းအချက်လက်တွေစုဆောင်းနေစေဖြစ်တာကြောင့်ပြောလို့မရတဲ့အကြောင်းပဲအကြောင်းပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကလည်းတန်ဃာတော်အချို့နဲ့အမျိုးသားရေးအင်အားစုဆိုသူတွေအပါအဝင်လူအင်အား100နီးပါးဟာမြို့နယ်အာဏာပိုင်တွေကိုတွားရောက်ဖိအားပေးတာကြောင့်တာဂေတာမြို့နယ်မှာရှိတဲ့အစ္စလန်စာတင်ကျောင်းနှစ်ကျောင်းကိုအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ရပါသေးတယ်ရှင်။
မမေခါသတင်းပေးပို့ထားတာပါခုတစ်ခါမှာတော့မွန်ပြည်သက်ပါတီ NMSP ကနေပြီးတော့ NCA လမ်းကြောင်းကိုရွေးချယ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မွန်ပြည်သက်ပါတီ NMSP အနေနဲ့တနိုင်ငံလုံးဖြစ်ခဲ့တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လမ်းကြောင်းကိုရွေးချယ်ပြီးတော့လက်မှတ်ရေးထိုးရေးအတွက်ညီညွတ်သောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆုံးဖြတ်ထားပါပြီသတင်းနှစ်ပတ်ကြာကျင်းပခဲ့တဲ့ပါတီဗဟိုကော်မတီအစည်းအဝေးကနေအဲ့လိုဆုံးဖြတ်လိုက်တာပါလက်ရှိမှာတော့ပါတီရဲ့ညှိနှိုင်းရေးအဖွဲ့ကနေ UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဖို့ကြိုးစားနေပြီဖြစ်ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ UNFC အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီစည်းဝေးကနေ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆုံးမြတ်ခဲ့ကြောင်းပါတီရဲ့ဗဟိုကော်မတီဝင်သူကမွန်ဘာတာနဲ့အခုလိုပြောပါတယ
်။
သူပြောသွားတာကတော့ NC လမ်းကြောင်းတိုင်းဆက်လက်သွားဖို့ဆုံးဖြတ်ချက်ချထားတာရှိတယ်။တောင်းဆိုထားတဲ့ချက်၉ချက်ကိုစိုးရအနေနဲ့ဂရီကဝတ်အနေနဲ့လိုက်လှုပ်ဖို့တောင်းဆိုသွားမယ်။အဓိကကတော့23ရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက်ပေါ့။ဒါပေမဲ့ကျွန်တော်တို့မွန်ပြည်တပ်ပါတီတခုတည်းနဲ့တော့သွားမှာတော့မဟုတ်ဘူး။ UNSC အနေနဲ့ NC ထိုးသွားမှာပါ။ဘယ်နှဖွဲ့ပါဝင်မလဲတော့မသိဘူးပေါ့နော်။ UNSC ထဲကဘယ်နှဖွဲ့ပါဝင်နိုင်မလဲဆိုတာကိုတော့ညှိနှိုင်းနေတုံးပဲလို့မွန်ပါတာနဲ့ပြောဆိုသွားတာပါ။အခုပြောဆိုနေတဲ့ပါတီဗဟိုကော်မတီဝင်ဟာဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရရှိသားသူမဟုတ်တာကြောင့်သူ့ရဲ့မည်ကိုထုတ်ဖော်မပြောဖို့ပန်ကြားထားပါတယ်။မွန်ပြည်တပ်ပါတီရဲ့ဗဟိုကော်မတီစည်းဝေးပြီးချင်းနိုင်အောင်မငေးနဲ့နိုင်ရွှေသိန်းဦးဆောင်တဲ့ဗဟိုကော်မတီအဖွဲ့ကနေ UNSC အဖွဲ့နဲ့ညှိနှိုင်းဖို့ထွက်ခွာသွားပြီးဖြစ်တယ်လို့ဘိုးလုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ကတော့နောက်ဆုံးညှိနှိုင်းမှုအခြေအနေကိုစောင့်ဆိုင်းနေတယ်လို့အဲ့ဒီအမည်မဖော်တဲ့ဘိုးကော်မတီဝင်ကမွန်ပါတာနဲ့အခုလိုဆက်ပြောပါရယ
်။ရောင်းဆောင်ဖို့ကနမငတော့ဆက်ဆရာချောင်းမာတဲ့ဒီဘဆောအားလာတဲ့ဒီရောပင်း
အစည်းအဝေးပြီးခါနေ့အချိန်မှာနိုင်အောင်မငေးတို့ဖွဲ့က UNSC ဖွဲ့သွင်းတဲ့ညှိနှိုင်းဖို့အခြေမှန်ကိုတွားနေတယ်။ညှိနှိုင်းတဲ့ဖွဲ့အခြေအနေကိုနားဆွေးနေတော့ပါတီဘိုးလုံးမှုဆောင်ကော်မတီဖွဲ့ကလည်းအစည်းအဝေးလုပ်နေတဲ့အချိန်မှာရှိနေတယ်လို့မွန်ပါတာနဲ့ပြောဆိုသွားတာပါ။မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးဖို့အခြေအနေတိုးသက်လာပြီးဖြစ်တယ်လို့ UNSC ဖွဲ့ဝင်တွေနဲ့ညှိနှိုင်းသွားဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိနှစ်ပတ်ကြာဗဟိုသဏ္ဍာန်ချုပ်မှာကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီစည်းဝေးမှာဗဟိုကော်မတီဝင်33ဦးရှိတဲ့နဲ့ကကော်မတီဝင်28ဦး၊အရန်ဗဟိုကော်မတီဝင်4ဦးနဲ့ပါတီအကြံပေး9ဦးတို့တက်ရောက်ခဲ့ကြပါတယ်။အစည်းအဝေးကနေ NCA ကိစ္စအပြင်မွန်နိုင်ငံရေးပါတီတွေပေါင်းစည်းရေးကိုနီလန့်ရှာပြီးဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့အငင်းပွားနေတဲ့ချောင်းဆုံသရမီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီအနေနဲ့ကတော့ဒေသခံတွေရဲ့ဆန္ဒအတိုင်းပဲရပ်တည်နေတယ်လို့ဆုံးဖြတ်ချက်ချထားပါတယ်။ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNSC အဖွဲ့အသင်းသဘောထားသိရှိဖို့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေချပေးမဲ့သူတော့မရှိခဲ့ပါဘူး။လက်ရှိ UNSC အဖွဲ့အသင်းမှာ NCA လမ်းကြောင်းကိုလက်ခံတဲ့အဖွဲ့ရဲ့NCA လမ်းကြောင်းကိုလက်မခံတဲ့အဖွဲ့ရဲ့အမြင်ကွဲပြားနေတဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့ NCA လမ်းကြောင်းကိုလက်ခံတဲ့အဖွဲ့တွေနဲ့ဆက်လက်ရှောက်လှမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင် KIU ကချင်းလွတ်လပ်ရေးအဖွဲ့နဲ့ဝမျိုးသားဖွဲ့ချုပ်တို့ကလည်း UNSC ထဲကနေနှုတ်ထွက်မဲ့သတင်းတွေလည်းထွက်ထားတာပါ။ KIU ကချင်းလွတ်လပ်ရေးအဖွဲ့ကပုံမူကြီးစော်ကန်ကတော့ KIU အနေနဲ့ UNSC ဆဲနှုတ်ထွက်ဖို့သတင်းထွက်ပေါ်နေတဲ့ပုံအတိအကျမသိရှိသေးကြောင်းပြောပါတယ်။
ပေါ်စီနဲ့ပတ်သက်တဲ့ကိစ္စတွေကကျွန်တော်ဘဟုကပဲအဓိကလှုပ်ဆောင်နေတာဆိုတော့ကျွန်တော်အောက်ခြေကတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှတိအကျတော့မတိရသေးဘူးခင်ဗျ
UNSC ဖွဲ့စဖွဲ့တို့ကကိုဖွဲ့ရှိပြီးတော့ဒီအန်နယ်လေးတမ်းမလောင်တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့ MLDA တို့ထက်သွားပြီးတဲ့နောက်ခုနှစ်ဖွဲ့ကြံနေခဲ့ပါတယ်လက်ရှိမှာထပ်ပြီးနှုတ်သွင်းမဲ့သတင်းထွက်နေတဲ့ KIU နဲ့ဝအမျိုးသားဖွဲ့ချုပ်WNO တို့အပြင်ဆိုရင်တော့UNSC ဖွဲ့ထဲမှာမုံကြီးတပ်ပါတီကယင်းနေမျိုးသားတုတ်သက်ရေးပါတီ KMPP ရခိုင်မျိုးသားကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပဲကြံရှိပါတော့တယ်ခင်ဗျာ
နိုင်ငံ ထင်ပြထားတာပါ အခုပြည်တွင်းသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်ပြည်အောင်စုမှ FBI ညွှန်ကြားရေးမှူး James Comey ကိုရုတ်တရက်ရာထူးကထုတ်ပယ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ် အမေရိကန်သမ္မတ Donald Trump က Federal စုံစမ်း စစ်ဆေးရေး Bureau FBI ညွှန်ကြားရေးမှူး James Comey ကိုရာထူးကနေထုတ်ပယ်လိုက်တဲ့သတင်းဟာ Washington နိုင်ငံရေးလောကအတွက်အံ့အားသင့်စရာဖြစ်သွားပါတယ် အင်္ဂါနေ့က Mr. Comey ကိုပေးပို့တဲ့စာထဲမှာ FBI အပေါ်လူထုအနေနဲ့ပြန်လည်ယုံကြည်ကူးစားမှုရှိရေးဆောင်ရွက်ဖို့လိုအပ်တာကြောင့်ဆိုပြီးတော့ရေးသားထားပါတယ် ဒီမိုကရက်တစ်ဘက်ကတော့အခုလိုရာထူးကဖယ်ရှားလိုက်ရတဲ့ပေါ်စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ် AB သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကပြပြပေးပါလိမ့်မယ်ရှင်
FBI Federal Sonsense Sei Bureau အကြီးအကဲ James Comey ကိုရာထူးကဖယ်ရှားကြောင်းပေးပို့တဲ့စာထဲမှာ Mr. Comey ဟာစုံစမ်း Sei Bureau ကိုမှန်မှန်ကန်ကန်နဲ့ဦးမဆောင်နိုင်ခဲ့ဘူးလို့ခက်ရှင်းရှင်းပဲသမ္မတ Donald Trump ကရေးသားထားပါတယ်ရှင်းနေကျုပ် Jeff Sessions နဲ့သူ့လက်ထောက်တို့ရဲ့အကြံပြုတင်ပြချက်အတိုင်းလက်ခံဆောင်ရွက်တာဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်အဲ့ဒီအကြံပြုချက်ထဲမှာလွန်ခဲ့တဲ့နှစ်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာရှုံးနေခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ရဲ့အီးမေးလ်အရှုပ်တော်ပုံကိစ္စကို Mr. Comey ကင်တွယ်ခဲ့တာမှာလိုအပ်မှုတွေရှိတယ်ဆိုပြီးသူ့ကိုရာထူးကဖယ်ရှားဖို့ဟာ 2016 ခုနှစ်သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရအောင်ရုရှားကဂျာဝင်ဆွတ်ဖက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီး FBI အနေနဲ့စုံစမ်းစစ်ဆေးနေချိန်မှာသူ့ကိုရာထူးကနေအခုလိုဖယ်ရှားလိုက်တာလည်းဖြစ်ပါတယ် Mr. Comey က
I have been authorized by the Department of Justice to confirm
2016 သမ္မတရွေးကောက်ပွဲကိုရုရှားအစိုးရကဂျာဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီး FBI အနေနဲ့စုံစမ်းစစ်ဆေးသွားဖို့တရားရေးဌာနကကျွန်တော်ကိုခွင့်ပြုခဲ့ပါတယ်
FBI အကြီးအကဲယာရုဆယ်နှစ်တာတန်တခုအတွက်ခန့်အပ်တာဝန်ပေးတာဖြစ်ပါတယ်အသက် 56 နှစ်အရွယ် James Comey ကိုတော့လွန်ခဲ့တဲ့လေးနှစ်တုန်းကသမ္မတ Barack Obama ကခန့်အပ်တာဝန်ပေးခဲ့တာဟာသူ့ကိုအခုလိုယာရုကထုတ်ပယ်လိုက်တဲ့ပေါ်ဒီမိုကရက်အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကပြင်းပြင်းထန်ထန်ကန့်ကွက်ပြောဆိုလိုက်ပါတယ်ဒါအပြင်ထရမ့်မက်ဆေ့စီယွန်ရေးအဖွဲ့ဝင်တွေနဲ့ရုရှားတွေကြားဆက်ဆက်မှုရှိတယ်ဆိုတဲ့ဆက်ဆက်ချက်တွေကိုစုံစမ်းစစ်ဆေးနေတဲ့ FBI ရဲ့လုပ်ငန်းတွေကိုလမ်းလွှဲအောင်လုပ်တာဖြစ်တယ်လို့ Mr. Schumer ကပြောပါတယ်
We know the House is investigating Russian interference
in our elections. ဒီကဘွေမှာ Trump ကိုအသာစီးရယူခဲ့တဲ့ရုရှားတို့ရဲ့စွပ်ဖွဲ့မှုကိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးနေရဆိုတာကျွန်တော်တို့သိပါတယ်။အထက်လွှတ်တော်မှာလည်းစုံစမ်းစစ်ဆေးနေပါတယ်။ FBI အနေနဲ့ကလည်းထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားတို့ပူးပေါင်းကြံစည်ခဲ့သလားဆိုတာကိုလည်းစုံစမ်းစစ်ဆေးနေတာပါ။ဒီလိုလုပ်တာဟာတကယ်ကိုစိတ်အနှောက်အယှက်ဖြစ်စရာပါ။ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာမှာ သမ္မတ ပါဝင် ပတ်သက်နေတယ်ဆိုတဲ့အဖြေမျိုးထွက်လာဖို့တကယ်ကိုနှိစက်နေပါပြီလား
Trump မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိသလားဆိုတာကိုတရားရေးဌာနအနေနဲ့တိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးသူခန့်အပ်ဖို့လဲ Mr. Schumer ကတောင်းဆိုလိုက်ပါတယ်။အီလီနိုက်ပြည်နယ်အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကလည်း
Any attempt to stop or under
FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းသွားအောင်ဒါမှမဟုတ်အားပြော့သွားအောင်ကြိုးပမ်းမှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာဖြစ်လာပါတယ်
Los Angeles မြို့မှာ Mr. Comey FBI ဝန်ထမ်းတွေနဲ့တွေ့ဆုံနေခြင်းအတွင်းရုပ်မြင်သံကြားမှာသူ့ကိုယာရုကနေဖယ်ရှားလိုက်တဲ့ဆိုတဲ့သတင်းကိုတွေ့လိုက်တာပါ အဲ့ဒီနောက်တော့သူဟာဝါရှင်တန်ကိုချက်ချင်းပြန်လာခဲ့ပါတယ်အခုလိုသူ့ကိုယာရုကဖယ်ရှားလိုက်တဲ့အပေါ် Republican လွှတ်တော်အမတ်အချို့ကလည်းစိတ်ဆိုးဒေါသထွက်ကြသလိုဒီမိုကရက်အမတ်အချို့ကလည်း 1990 ခုနှစ်သမ္မတ Richard Nixon လက်ထက်မှာဖြစ်ပွားခဲ့တဲ့ Watergate အရေးတော်ပုံနဲ့ပတ်သက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေသူတွေကိုယာရုကဖယ်ရှားခဲ့တဲ့အလုပ်ရမျိုးဖြစ်တယ်လို့ပြောဆိုဝေဖန်ကြပါတယ်ခင်ဗျာ
ကောင်အွန်တင်ဆက်ထားတာပါအခုဆက်ပြီးတော့အမေရိကန်ပြည်အောင်စုကပြည်နယ်တစ်ခုမှာဆေးကြောက်တရားဝင်အသုံးပြုခွင့်ပေးလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်အောင်စုဂျော်ဂျီယာပြည်နယ်မှာဆေးကြောက်ကိုဈေးဝါအဖြစ်နဲ့တရားဝင်အသုံးပြုခွင့်ပေးထားပါတယ်ဒါပေမဲ့ဒီဂျော်ဂျီယာပြည်နယ်အပါအဝင်ပြည်နယ်အများအပြားမှာတော့ဆေးကြောက်အပင်စိုက်တာတင်ပို့တာနဲ့ရောင်းချတာတွေကိုတော့တရားမဝင် လိုအပ်တဲ့ဝေနာရှင်တွေစီးကြောက်ရအောင်ကူညီဖို့ကြိုးပမ်းနေတဲ့အကြောင်းကို VOA သတင်းတောင် Kevin Inok ကပေးပို့ထားပါတယ်။ Making Future ကပြပြပေးပါလိမ့်မယ်
။စီးကြောက်ကြောက်သူတို့သမီးငယ်ရဲ့ယောဂါသက်သာလာတယ်လို့ Alina Cloud ရဲ့မိဘတွေကပြောပါတယ်။
She's 11 years old. She has Dravet syndrome.
သမီးကအခု17နှစ်ပါ။ Dravet လို့ခေါ်တဲ့ကလေးငယ်ရင်းမှာဖြစ်တဲ့အုံနောက်နဲ့အာယုံကြောယောဂါခံစားနေရသူပါ။လေးလသမီးအရွယ်လောက်ကစလို့သတိလက်တာမျိုးစဖြစ်ပါတယ်။ဆေးရည်အမျိုးမျိုးပြောင်းသုံးခဲ့ပြီးနောက်ပိုင်းစီးကြောက်အကြောင်းကြားတာနဲ့ဆေးချောင်းနဲ့ကုရင်တက်တာမလားကုကြည့်မယ်ဆိုပြီးဆုံးဖြတ်လိုက်ကြပါ
ဂျော်ဂျီယာပြည်နယ်မှာအလိမ့်နာလိုယောဂဝိညာဉ်ရှင်တွေအတွက်ဆေးကြောက်ကိုဆေးအဖြစ်တုံးခွေပြုထားပေမဲ့လို့ဆေးကြောက်အပင်စိုက်တာဝယ်တာရောက်တော့ကိုတော့ရာဇဝတ်ပြစ်မှုတစ်ခုလို့သတ်မှတ်ထားပြီးခွင့်ပြုမထားပါဘူး
It may mean meeting at a gas station on 285.
အမ285အဝေးပြေးလာမကြီးပေါ်ကထက်စီဆိုင်တစ်ခုမှာဒါမှမဟုတ်တရားရဲ့အလုပ်ကိုအိမ်ကိုသွားရတာတွေရှိပါတယ်ဆေးချောက်ရှာပေးနိုင်မဲ့သူနောက်ကိုဒီလိုပဲလိုက်ရှာရတာပါပဲ
ဒီလိုအခြေအနေကိုပြောင်းပြစ်နိုင်ဖို့ဂျော်ဂျီယာပြည်နယ်အောက်လွတ်တော်အမဲ့ LPK ကစူးစမ်းနေပါတယ
် Yes while we have a law that allows you to legally possess
it ဒီဝင်သုံးဆွဲခွင့်ပြုထားပြီးတော့ဒါကိုဝယ်သုံးဖို့အတွက်ကြတော့ဥပဒေအရတရားဝင်ခွင့်ပြုထားခြင်းမရှိတာပါပဲ
ဒါကြောင့်ဆေးချောက်ကိုဆေးအဖြစ်လိုအပ်တဲ့သူတွေဆေးချောက်ရနိုင်မဲ့နည်းလမ်းကိုသူကစတင်ခဲ့ပါတယ
် We now have for all practical purposes a distribution network
ဆေးချောက်ကိုတရားဝင်သုံးဆွဲခွင့်လိုင်စင်ရထားပြီးဆေးချောက်20အောင်စားတီသုံးခွင့်ရထားတဲ့မိသားစုတွေအတွက်ဆေးချောက်ရောက်ဖြန့်ဝေပေးနိုင်မယ့်လက်တွေ့ကျတဲ့နည်းလမ်းကိုကျွန်တော်ရှာပါတယ
်လွတ်တော်ဘက်ဖိခာဒဲဗာပြူခအဖွဲ့တစ်ခုကို $10တသိန်းလူရန်ပြီးတော့သူ့ရဲ့ရုံးခန်းမှာဆေးချောက်ပုံးတစ်ခုကိုတစ်လတစ်ခါချထားပေးပါတယ်ဆေးဝါးအဖြစ်လိုအပ်တဲ့မိသားစုတွေအနေနဲ့ဒီနေရာမှာလာပြီးတော့ဆေးချောက်အလကားယူနိုင်ပါတယ
် All we want to do is provide medicine to a family
ဆေးချောက်ကြောင့်ယောဂသက်တာအောင်ကုနိုင်တဲ့မိသားစုတွေအတွက်ဆေးထောက်ပံ့ပေးကြတာပါပဲသူတို့ရဲ့ယောဂတတိတခြားသက်တာလာတာကိုတွေ့ရဖို့ပ
ါရောက်ချတာမဟုတ်ပဲအလကားပေးတာဖြစ်လို့လွတ်တော်မဲ့ဖိကူဘူးရစေးမကုန်မှုနဲ့တရားဆွဲလို့လည်းမရပါဘူးဖိကာတော့ဆေးချောက်နဲ့ပတ်သက်တဲ့ဥပဒေတွေပြောင်းလဲလာအောင်သူစူးစမ်းမယ်လို့ပြောပါတယ်အခုဆိုရင်သူ့ဘက်ကနေထောက်ခံပြောဆိုလာတဲ့ဂျော်ဂျီယာလွတ်တော်အဖွဲ့တွေအများအပြားရှိလာနေပြီဖြစ်ပါတယ်ရှင်
မကင်ပြထွေးတင်ဆက်ထားတာပါသတ်တာရှင်များရှင်မကြခင်မှာတင်ဆက်မဲ့ View American တန်ညဘက်9:00နာရီထိမြန်မာဘာသာအစီအစဉ်တွေမှာတော့မြန်မာလူလူနဲ့ကျမ်းမာရေးအစီအစဉ်ဥကြောစံတာရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားခဏစာအတွေကိုလည်းနားဆင်ကြဖို့ရှိပါတယ် View ကနေဘူဒူနေ့နေ့ကင်းအစီအစဉ်တွေကိုဆက်ပြီးတော့ထုံးသွင်းပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင်
ဝါရှင်တန်နိုင်ငံရေးလောကကဒီမိုကရက်တစ်ရောရီပက်ဘလစ်ကန်တွေအပေါ်မှာပါယုံကြည်မှုမရှိဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောင်းလဲစုံစမ်းစစ်ဆေးပြီးတော့ FBI ညွှန်ကြားမှု James Comey ကိုယာရုကဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကာကွယ်ပြောဆိုလိုက်ပါတယ် FBI ရဲ့အခန်းကဏ္ဍကိုမြင့်တင်နိုင်မဲ့သူပေါ်ပြီးလုံနိုင်ကန်နိုင်မဲ့သူတယောက်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့မနေ့ Twitter Internet လူမှုကွန်ရက်တွေကနေပြောဆိုလိုက်ကြပါသမ္မတထရန့်ရဲ့မနေ့တုန်းကညွှန်ကြားချက်မှာတော့ FBI ညွှန်ကြားမှု Comey ကထိရရဥဆောင်နေဆွဲမရှိသူဖြစ်တာဝန်ကရက်စဲကြောင်းဖော်ပြထားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ပေါ်ထွန်းနေအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံရမှာ Syria နဲ့ Ukraine နိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ကြားသဘောထားကွဲပြားနေတာတွေကိုအဓိကအာရုံစိုက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးကအမေရိကန်သမ္မတ Donald Trump နဲ့လည်းတင်ပြတော်မှာတွေ့ဆုံမှုစီစဉ်ထားပါတယ်အမေရိကန်နဲ့နောက်နိုင်ငံမှာမဟာမိတ်တွေကရုရှားနိုင်ငံကဆာဗာအင်တာနက်တက်ခတ်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေဆဲဖြစ်တဲ့အကြောင်းအမေရိကန်စစ်ပဆက်ရထိတ်တန့်ရရှိသူကပြောဆိုလိုက်ပါတယ်ဒီမိုကရေစီအခြေခံယုံကြည်မှုတွေကိုတက်ခတ်ဖို့ရုရှားကဆက်လက်ကြိုးပမ်းနေဆဲဖြစ်တဲ့ဆိုတာပြည်သူ့သမ္မတရွေးကောက်ပွဲတွေမှာ hackers internet hackers တွေရဲ့တက်ခတ်မှုတွေမှာတွေ့မြင်ရတဲ့အကြောင်းအမေရိကန်စိုက်ဘာအင်တာနက်ကုလသမဂ္ဂဌာနရဲ့တမူရေးတပ်ဖွဲ့ချုပ်ကြီး Michael Rogers ကထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုလိုက်တာပါတောင်ကိုရီးယားနိုင်ငံကသမ္မတယူကောက်ပွဲတမိုင်းမှာပထမဆုံးအချိန်မဲအများဆုံးနဲ့အပြတ်တန်အနိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတတစ်ဖြစ်မွန်ချိုရင်ကျန်းသစ္စာချိန်ဆွလိုက်ပါတယ်အဂရီလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတဟောင်းပတ်ကုံရဲ့ယာရုကဖေရှားခံခဲ့ရပြီးနောက်ကျင်းပခဲ့တဲ့ဂျာပြတ်ယူကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်ကအနိုင်ရခဲ့တာပ
ါတရင်ကြီးချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာပါဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ကင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.